88 မျိုးဆက်ကျောင်းသားတွေထံကိုကုလသမဂ္ဂလူအခွင့်အရေးကောင်စီကပြန်စာပေးပို့လာတာနဲ့ပတ်သက်ပြီးလူအခွင့်အရေးရှေ့နေတူဖြစ်တဲ့ဦးအေးမြင့်ကတော့ကျိုးဆိုတယ်လို့အခုလိုပြောပါတယ
်ကျိုးဆိုတယ်ခင်ဗျဘာလို့ဆိုမြန်မာပြည်မှာလူအခွင့်အရေးနဲ့ပတ်သက်လို့ဆုံးရှုံးနေတာကနေရာတိုင်းတောင်းဆိုနေရာတွေမှာကျွန်တော်တို့ဖြစ်နေတယ်အဲ့လိုဖြစ်နေတဲ့အခါမှာကမ္ဘာလူအခွင့်အရေးကော်မရှင်ကနေပြီးတော့ခွင့်ပြုလိုက်တာဒီကျွန်တော်တို့ဗမာပြည်ကိုဖယ်တင်ရေးလှုပ်လိုက်တဲ့လှုပ်ရတစ်ခုလို့ကျွန်တော်တို့လူခွင့်ရေးဆောင်ရွက်နေတဲ့လူတွေဖွဲ့ရတော့ကျိုးဆိုးတယ်ဗျာဂုံလဲပြူတယ
်ဦးအမြင့်လိုပဲလေသမားတွေလူခွင့်ရေးချိုးဖောက်ခံမှုတွေကိုတင်ပြပေးနေတဲ့လူခွင့်ရေးဆောင်ရွက်သူမဆုစုနွေးကလည်းကုလသမဂ္ဂလူခွင့်ရေးကောင်စီကပေးပို့လာတဲ့စာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလူခွင့်ရေးကိစ္စတွေပုံမူဆောင်ရွက်ဖို့အတွက်လမ်းကြောင်းပွင့်သွားတာဖြစ်တယ်လို့ယူဆပြီး88မျိုးဆက်ကျောင်းသားတွေကိုအထူးကျေးဇူးတင်ပါတယ်လို့အခုလို့ဆိုပါတယ
်။ကျမတို့ကတကယ်ထူးထူးကျေးဇူးတင်ပါတယ်။ကျမတို့အောက်ခြေမှာဆိုဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဗောနော်မြန်မာနိုင်ငံမှာဒီတိုင်းမှာဗောလူခွင့်ရေးတွေဆုံးရှုံးနေတာတွေအားလုံးဗောနော်ကျမတို့ကခပ်ဖာကိုတည်ဆင်နေတယ်ဗောနော်အဲ့ဒါကိုလည်းဗောနော်ကျမတို့မြန်မာနိုင်ငံရဲ့ဒီလူခွင့်ရေးအားလုံးပဲအဲနိုင်ငံတကာမိသားစုတွေကနေပြီးတော့ဗောနော်ကူညီဆောင်ရွက်ပေးဆီတင်ပါတယ်လို့ကျမပြောတယ
်။ကမ္ဘာမိသားစုကမြန်မာနိုင်ငံကပြည်သူတွေကိုကူညီပေးဖို့မဆုစုနွေးကပြောခဲ့ပေမဲ့ကိုယ့်အခွင့်အရေးကိုကိုယ်တိုင်သိပြီးဆောင်ရွက်ချင်းကသာအဓိကကြပါတယ်လို့88မျိုးဆက်ကျောင်းသားတွေကယူဆထားပါတယ်88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြအေးကအခုလိုပြောပါတယ
်အခွင့်အရေးချိုးဖောက်မှုတွေကင်းစင်သွားအောင်လုပ်ဖို့ဆိုတာမြန်မာပြည်သူပြည်သားတွေကိုယ်တိုင်ကိုကြကိုယ့်အကိုလုပ်ယူရမယ့်ကိစ္စလို့ကျွန်တော်ချက်ပါတယ်နောက်တစ်ခုကဒီလိုလုပ်ချင်းဟာဤသည့်ဥပဒေမှာချိုးဖောက်ခြင်းမဟုတ်သလိုဒီမိမိအစိုးရတရရကူမှာဒီစန့်ကျင်ရေးလုပ်ညာလဲမဟုတ်ဘူးဆိုတော့အရင်ဦးဆုံးနားလည်စေချင်တယ်ပေါ့ဗျာဒါပါလို့ဆိုကျွန်တော်ခုနကပြောတဲ့အခါကလည်းမှာပါပါတယ် UN မှာကျွန်တော်တို့မြန်မာအစိုးရကိုယ်တိုင်ကလက်မှတ်ရေးထိုးထားရတာပါအဲ့တော့ UN ငွေတိုင်းကတရားကိုပြန်တတ်တာဖြစ်တဲ့အတွက်ကြောင့်မလို့လူတွေကိုကျွန်တော်တို့ကအသိပညာတွေဆက်ပေးသွားမယ်လူခွင့်ရေးနဲ့ပတ်သက်ပြီးတော့မိမိရာသီရထိုက်တဲ့ခွင့်ရေးတွေဟာဒါတွေပါဆိုတော့ကျွန်တော်တစ်စစ်ပြီးတစ်စစ်ပေါ့ဗျာကျွန်တော်တို့သိအောင်လုပ်သွားရမယ်ဒါပုံစုပ်ခွေဆိုလုပ်ချက်အကြောင်းတစ်ခုမှမရှိဘူးဗျာ
ကျောင်းသားလူငယ်တူဖြစ်တဲ့ကိုပန်တိတ်ထွန်းကတော့မြန်မာနိုင်ငံသားတွေကိုယ့်အခွင့်အရေးကိုသိပြီးဆောင်ရွက်နိုင်ဖို့ကိစ္စမှာကျောင်းသားလူငယ်တွေကစလို့လွတ်လပ်စွာပညာသင်ကြားခွင့်ယုံကြည်ခွင့်တွေရဖို့အရေးကြီးတယ်လို့သူ့အမြင်ကိုအခုလိုပြောလာပါလေ
။စီကန်းချက်ပေါင်းများစွာပါတော့စီကန်းချက်ဆိုတာလည်းဒီသူ့ဘူးအောင်ကြောင်းမှုဆိုတဲ့ကောင်းရင်းကြီးကိုနာမည်ကြီးကိုမဟာရယာဆက်တက်ပြီးတော့ဒီကျောင်းသားတွေလွတ်လပ်မှုကိုပိတ်ပင်ထားတယ်လို့ကျွန်တော်မြင်ပါတယ
်။စီကန်းထိမ့်သိမ့်မှုကိုလူအခွင့်အရေးချိုးဖောက်မှုလို့ပြောခြင်းဟာကိုလိုဟာဆွဲပြောတဲ့အနေအထားမျိုးဖြစ်မနေဘူးလားခင်ဗျာ
။စင်းတဲ့ကျောင်းသားတွေရိုးသားတဲ့ကျောင်းသားတွေလွတ်လပ်ချင်တဲ့ကျောင်းသားတွေကိုဖိနေတာစီကန်းမဟုတ်ဘူးလား။ဒါလူအခွင့်အရေးချိုးဖောက်ခံရတာပဲ။ကျောင်းသားတွေအခွင့်အရေးချိုးဖောက်ခံရတာပါပဲ
။ကိုပန်တိတ်ထွန်းပြောသွားတာပါ။မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်ခံမှုတွေနဲ့ပတ်သက်ပြီးအထက်ကအောက်ခြေကဆောင်ရွက်မှုတွေကိုမသိရှိဘူး။ဒါအပြင်အထက်အောက်ကွာဟမှုတွေရှိနေတာကြောင့်များလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့ရှိနေဦးအေးမြင့်ကအောက်ခြေအာဏာပိုင်တွေမှာအဓိကတာဝန်ရှိတယ်လို့ဆိုပါတယ်။အောက်ခြေအာဏာပိုင်တွေရဲ့တရားမဲ့ဆောင်ရွက်ချက်တွေကိုအထက်အာဏာပိုင်တွေကိုတင်ပြပေးတဲ့အခါမှာအရေးယူဆောင်ရွက်ပေးနေတာတွေတွေ့ရပါတယ်လို့သူ့အတွေ့အကြုံအရအခုလိုပြောပါတယ
်။ဥပမာဗျာကဝမြို့နယ်မှာတပ်ကနေကျွဲအကောင်60ကျော်ဖမ်းသွားတဲ့အခါမှာကျွန်တော်တို့အခွင့်တိုင်ပေးတယ်။ဆောင်ရွက်ပေးတဲ့အခါမှာကဝမြို့နယ်မဝတာဥက္ကဋ္ဌကိုရိုင်းကကိုမောင်ကိုကျွဲမဟုတ်တဲ့အကြောင်းကူညီပေးတယ်။နိုင်ပြီးတော့မျိုးနဲ့ရဲစခန်းကလည်းကူညီပေးတယ်ခါ။အဲ့လိုဖွံ့ဖြိုးနဲ့ကြက်ခိုင်ရလည်းကူညီပေးပြီးတော့အောက်ခြေမှာပြက်စီးနေတာကိုရှင်းပြတာကိုလူကြီးတွေရှင်းပေးနေတဲ့အချိန်မှာတော့ရောင်ကြီးကန်းလာတယ်လို့ပဲကျွန်တော်တို့မြင်တယ်ဗျာ
။ဒါပေမဲ့မဆုစုနွေးကတော့အောက်ခြေကအနေထားကိုမိမိတို့တင်ပြပေမဲ့ဘာအရေးယူဆောင်ရွက်မှုမျိုးမှမတွေ့ရဘူးလို့ဆိုလာပြန်ပါလေ
။ပြန်လဲဖြေစားတာတို့ဖြည့်ရှင်းပြရတို့တော့ခုမှမတွေ့ရပါဘူး။အဲဒါအောက်ခြေနဲ့အထက်အဲကွာထားနေတာမျိုးမဟုတ်ပါဘူးရှင်။အထက်ကနေပြီးတော့အောက်ခြေကိုခိုင်းနေတာမျိုးကျွန်တော်တို့တွေ့ရပါရှင
်။မဆုစုနွေးပြောသွားတာပါ။88မျိုးဆက်ကျောင်းသားတွေအနေနဲ့ကတော့ကုလသမဂ္ဂလူအခွင့်အရေးကြီးညာစာတန်းကိုလက်မှတ်ရေးထိုးထားတဲ့အာဏာပိုင်တွေကိုယ်တိုင်ချိုးဖောက်မှုတွေအတွက်တာဝန်ယူဖြည့်ရှင်းပေးရမှာဖြစ်တယ်လို့တာဝန်ခံရမှာလည်းဖြစ်တယ်လို့ဆိုပါလေ။88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုပြုံးချိုကအခုလိုပြောပါတယ
်။ကြီးညာဆန်တန်းမှာတာဝန်ခံပြီးတော့ပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံတနိုင်ငံဆိုလို့ရှိရင်အဲ့ဒီနိုင်ငံတနိုင်ငံနေပြည်ရှိတဲ့ UT ကိုလည်းသိရအောင်လေ။နောက်ပြီးတော့အဲ့ဒီနိုင်ငံမှာတာဝန်ခံဆောင်ရွက်နေတဲ့လူတွေအားလုံးပေါ်မှာလည်းဒီအချက်သက်တွေကသိရမှုရှိတယ်။ဒါကြောင့်မလို့
အေးအပေါ်ကွာဟောတကြောင်လူခွင့်ရေးချိုးဖောက်မှုတွေရှိသလားလို့မေးရင်အဲ့ဒီလုံမျိုးကနဲ့စီမံခံကုန်းဉာဏ်ဖြစ်လာတယ်လူအပ်ချက်တွေရှိလို့လေလူခွင့်ရေးချိုးဖောက်မှုတွေကိုသိသိသာသာမသိမသာတော့တက်ရောက်နေတဲ့အချက်တွေရှိနေတယ်ကိုပြောချိုးပြောသွားတာပါမြန်မာနိုင်ငံကလူအခွင့်ရေးချိုးဖောက်မှုတွေဟာပြည်တွင်းနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးလူမှုရေးချွတ်ချုံကြမှုတွေကြောင့်ရိုးရာအစဉ်လာအစွဲတစ် ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကိုမျက်ခြေမပြတ်စောင့်ကြည့်နေတယ်ဆိုုံနဲ့အားလုံးဖြည့်ရှင်းပြီးသားဖြစ်မှလားဆိုတာနဲ့ပတ်သက်လို့မင်းများရမှာတော့ရှစ်ဆက်ရှစ်မျိုးဆက်ကြောင်းသားခေါင်းဆောင်ကိုမြအေးကအခုလိုဖြစ်ပါတယ်။တွန်တရားခက်ခဲပါလိမ့်မယ်။
ဒီအတိပေးလူစိတ်မရှိသေးဘူးလို့ကျွန်တော်တို့သုံးသပ်တယ်လေအဲ့ဒီခါကျတော့မြန်မာပြည်သူပြည်သားတွေကိုယ်တိုင်ကကိုရမ်းရထားတဲ့အခွင့်အရေးတွေကိုဥပဒေချိုးဖောက်တယ်လို့ပဲထင်ထင်ထင်နေကြအောင်ပါလေအဲ့တော့ကျွန်တော်တို့အလုံးခက်ခဲပါလိမ့်မယ်ခက်ခဲခဲခဲတဲ့ဟိုကကျွန်တော်တို့လူချင်းနဲ့ပန်းနိုင်ပေါ့ဗျာကျွန်တော်ယူမှကျွန်တော်ရောက်အောင်သွားမှာပေါ့ဗျာအဲ့ဒီနေရာမှာတစ်ခုနပြောသလိုပ